တခိုင်ပြည်နယ်ကနေအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ဖို့ရေးအစီအစဉ်ကိုပြန်လည်စဉ်းစားပေးဖို့ကုလသမဂ္ဂနဲ့လူခွင့်အဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်ဒုက္ခသည်တွေနေရပြန်ဖို့ရေးကိစ္စတွေမှန်မှန်ကန်ကန်ဆောင်ရွက်နိုင်ဖို့အခြေခံဆောင်ရွက်မဲ့ကိစ္စတွေအများအပြားရှိနေစေဖြစ်ပေမဲ့လူဆောင်တာတွေမရှိသေးကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမင်းကြီးဖီလစ်ဂရန်ဒီကဒီနေ့ပဲကုလသမဂ္ဂရုံးချုပ်ရှိရာဂျနီဗာမှာပြောဆိုလိုက်တာပါဒုက္ခသည်တွေပြန်လည်လက်ခံရေးဒီနေ့စတင်မဲ့အစီအစဉ်ကိုဘင်္ဂလားဒေ့ရှ်ဘက်ကဆိုင်ရလိုက်တဲ့ပေါ်လူခွင့်ရေးအဖွဲ့တွေကလည်းကြိုဆိုလိုက်ကြပါတယ်။မြေရင်းပြန်ရေးအစီအစဉ်ဆိုင်ရလိုက်တာဟာဘင်္ဂလားဒေ့ရှ်ရောက်တိမ့်နေချည်တဲ့ဒုက္ခသည်တွေအတွက်စိတ်သက်သာစရာဖြစ်ကြောင်းနိုင်ငံတကာလူခွင့်လူရှာမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကကြေညာချက်ထုတ်ပြောလိုက်ပါတယ်။ဒုက္ခသည်တွေကိုဒီနေ့ကစတဲ့မြန်မာနိုင်ငံကိုပြန်ပို့ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေအကြားမူလကသဘောတူညီချက်ရထားပေးမယ်။အစင်စစ်မဖြစ်သေးဘူးဆိုပြီးမနေ့တုန်းကပဲဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကရက်ဆိုင်ခဲ့တာပါ။ Amnesty International အဖွဲ့ကတော့ဒုက္ခသည်တွေထပ်ပြရတဲ့အကြောင်းရင်းတွေကိုအရင်ဖြည့်ဆည်းမှုလိုအပ်ကြောင်းပြောဆိုခဲ့ပါတယ်။နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကလည်းဒုက္ခသည်တွေအတွက်လုံခြုံမှုမရှိတဲ့အတွက်နေရပြန်ဖို့အစီအစဉ်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်သဘောတူဆိုင်ရန်ဖို့တိုက်တွန်းခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်တွေကိုမောင်းထုတ်ခဲ့တဲ့စစ်တပ်ကစောင့်ကြပ်မဲ့ဒုက္ခသည်စခန်းတွေကိုပြန်မပို့သင့်တဲ့အတွက်အစီအစဉ်ကိုရပ်ဆိုင်ထားဖို့လိုကြောင်း HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဒီနေ့ပဲကြေညာချက်ထုတ်တိုက်တွန်းခဲ့တာဖြစ်ပါတယ်။